လာတံကြားတိုက်ပွဲတွေညင်တက်နေတဲ့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့တရားရုံးသားမှဗုဒ္ဓဟူးနေ့ကစန်းတီနယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။တပ်မတော်ကအပြစ်ရပ်ပြီးတဲ့နောက်စန်းပြည်မြောက်ပိုင်းဒေသမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ KIA ဘက်ကပြောထားပေမဲ့တပ်မတော်ဘက်ကတော့အတည်ပြုတာမရှိသေးပါဘူး။စန်းပြည်မြောက်ပိုင်းဒေသတိုက်ပွဲအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့သူကတက်မတော်လေကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားမှာ2018ခုနှစ်နှစ်လပိုင်းလောက်ကစပြီးတိုက်ပွဲတွေညင်တက်နေကြရကဒီလထဲမှာစံပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာပါလက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
တိုက်ပွဲဖြစ်တာကတော့ရှမ်းမြောက်ဘက်မှာကျွန်တော်တို့ KIA ရဲ့တပ်မခါလေးလက်အောက်ခံတိုက်ပွဲရှိဒီမှာတိုက်ပွဲအခဏပြစ်ဖြစ်တဲ့ဆိုတဲ့တင်ပြပါတယ်ကိုခိုင်နဲ့လာရှုအဆက်လောက်မှာကြာမှာတင်ပြောတဲ့အတန်းကတော့ဒီတိုက်ကြီးရှိရှိတဲ့နေရာဘက်မှာသတ်မတော်ဘက်ကတိကျုံးတွေထုတ်ဝင်လာလို့ခုခါတိုက်ပွဲဖြစ်တယ်လို့ပြောပါတယ
်ဒီတိုက်ပွဲနဲ့ပတ်သက်ပြီးတိကျမှုအခြေအနေကိုတင်မရသေးဘူးလို့လည်းဆိုပါတယ်တမောက2018ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး5ခုမှာစစ်ရေးလှုပ်ရှားတာတွေလေးလတာရပ်ဆိုင်းကြောင်းကြီးညာထားတာဖြစ်ပါတယ်။ဒီလိုကြီးညာပြီးတဲ့နောက်ရှမ်းမြောက်ဒေသမှာ KIA နဲ့တိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ KIA နဲ့တိုက်ပွဲဖြစ်တာကတော့လက်ကြီးဖြစ်နေခင်းလက်ဟိုလုံခဲ့တဲ့အပတ်မှာလည်းဒီ KIAတိုက်ရင်ကိုနေမဲ့မှာတစ်ခေါက်ဖြစ်တယ်တစ်ခါဖြစ်ပါတယ်အခုတိုက်ရင်ရှိတယ်မှာလည်းတစ်ခါဖြစ်တယ်ဆိုတော့အဲ့ခေါက်ဖြစ်တယ်လို့ကျွန်တော်အဲ့လိုပဲကျွန်တော်မှတ်ယူပါတယ်တခြားဒီကချင်ပြည်နယ်ထဲမှာတော့တိုက်ပွဲဖြစ်တာတော့မရှိဘူး
ကိုခိုင်မြို့နယ်အတွင်းဒီလ5ရက်နေ့ကကြံခုတ်လုံတာ80ဖမ်းဆီးခံရတဲ့တရင်နဲ့ပတ်သက်ပြီးညင်းညံ့ရမှာဒီတရင်ကိုအောက်ခြေကတင်ပြလာတာမရှိကြောင်းပြောပါတယ်ဒီလ6ရက်နေ့မှာပဲကုတ်ခိုင်မြို့နယ်တံမိုးနယ်မြို့နယ်ခွဲအတွင်းမှာအစိုးရတပ်မတော်နဲ့ TNL တအန်းပလောင်တပ်ဖွဲ့အကြားမှတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့2019ခုနှစ်အတွင်းမှာတိုက်ပွဲ5ကြိမ်ဖြစ်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်ဒေသမှာတိုက်ပွဲဖြစ်ပွားတဲ့သတင်းနဲ့ပတ်သက်ပြီးတံမတော်ဘက်ကမေးမြန်းဖို့ကြိုးစားရမှာတယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေညင်တက်နေပေမဲ့ဒီရက်ပိုင်းတွေအတွင်းမှာမြေမြုံပိုင်းနဲ့ဘုံပေါက်ကွဲတာကြောင့်အနည်းဆုံးအရသာ၈ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလ5ရက်နေ့ကကချင်ပြည်နယ်ဗမောခရိုင်မန်စီမြို့နယ်မန်ဝင်းကျေးရွာမှာစစ်ကြံဘုံတလုံးကိုတွေးကြည့်စော့ကစားရာကပေါက်ကွဲပြီးကလေး6ယောက်ဒဏ်ရာရခဲ့ပါတယ်။ဒီပေါက်ကွဲတာနဲ့ပတ်သက်ပြီးမန်ဝင်းကျေးရွာအုပ်ချုပ်ရေးမှူးဦးလာနူးကအခုလိုပြောပါတယ
်။ဒီဘုံကဟောင်းလို့ပြောတာပဲအဲ့ဒါပေါက်ကြီးနဲ့ကလေးတွေဆော့ရင်းနဲ့就他那什么门地的几个奥家人呢，甭报了啦，哦，悄悄吧。那可能那边呢是早年有的阿龙啊，这里那种比较个白什么的那皮的，宝马的皮的，就那什么的那皮的，哎，白什么的那皮的好吧。拉手是谁用抓来的？
ဘုံပေါက်ပြီးထိခိုက်တဲ့ကလေး၄ယောက်ကိုနမ်ခန်းစေယုံကိုပို့ပြီးတယောက်ကတော့လာရှုကိုပို့ခဲ့တာဖြစ်ကြောင်းပြောပါတယ်ဒီလာနှစ်ယောက်ကြီးကလည်းမိုးကောင်းမျိုးနဲ့စွတ်မရန်ကြီးရွာကအမျိုးသမီးတူဦး၃ယောက်နဲ့မှမြကြီးသားမျိုးနဲ့ရွှေဆက်ရောက်ွက်ကအမျိုးသားတူဦးတို့ဟာတောတွင်းကိုကျင်ခုတ်စင်းမြရှာသွားစဉ်မှာမြေမြုံပိုင်းနင်းမိတာကြောင့်ထိခိုက်ဒဏ်ရာရခဲ့ကြောင်းတမတော်ကသတင်းထုတ်ပြန်ထားပါတယ်ဒီမိုင်းတွေကို KIA ကထောက်ထားတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်